အစ္စရေးမှာလူပေါင်း 1200 ထက်မနည်းသေဆုံးခဲ့တဲ့ဟားမတ်စ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကမ်းမြောင်ဒေသကလမ်းတွေအဆောက်အုံတွေကိုဒီကနေ့လေလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဟားမတ်စ်အဖွဲ့ရဲ့စနေနေ့တိုက်ခိုက်မှုနောက်ပိုင်းအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူ 1055 ယောက်ထက်မနည်းရှိနေပြီးဒဏ်ရာရသူ 9000 ကျော်ရှိတယ်လို့လည်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုခဲ့ပါတယ်။လူဦးရေ 1.3 သန်းရှိတဲ့ဂါဇာဒေသမှာစားနပ်ရိက္ခာရေနဲ့စွမ်းအင်ဖြတ်တောက်ဖို့အတွက်အစ္စရေးကသတိပေးထားတဲ့အတွက်ကြောင့်မလို့ရဲသားတွေအတွက်အခြေအနေပိုဆိုးလာမှာကိုလည်းစာနာမှုအကူအညီပေးရေးအဖွဲ့တွေကဆိုရင်နေကြပါတယ်။တခုတည်းရှိတဲ့ဓာအားပေးဆက်ယုံအတွက်73စီဟာဒီနေ့တရက်စာသာကျန်တော့တယ်လို့လည်းဂါဇာဒေသစွမ်းအင်ဌာနတာဝန်ရှိသူတွေကပြောပါတယ်။နေစည်းမချဆရာဝန်များအဖွဲ့ MSF ကလည်း73စီနဲ့စေဝါနေပါနေပြီလို့ပြောပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရဒုဗိုလ်မှူးကြီးဂျွနသန်ကွန်ရီကတ်စ်ကလည်းဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်တဲ့သတင်းမှာဂါဇာဒေသကအရက်ဖက်အဆောက်အုံတွေကိုလေကြောင်းကတိုက်ခိုက်မှုနဲ့ပတ်သက်လို့ကာကွယ်ပြောဆိုခဲ့ပါတယ်။ဟားမတ်စ်အဖွဲ့ကအရက်သားတွေရှိရာအဆောက်အုံတွေမှာတမင်တက်တက်နေရာယူထားတာဖြစ်တာကြောင့်စစ်ရေးပြင်းထန်အဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဂါဇာဒေသမှာတိုက်ပွဲတွေစတင်ချိန်ကစလို့နေရက်စွန့်ခွာတင်းရှောင်သူ 2,600 ကျော်ရှိနေပြီးဒီထက်ပိုတိုးလာနိုင်တယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။